to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ် March 18ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကို line to meter 1925 32တို့ပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဟုတ်ကဲ့ကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေထဲမှာတော့ဒီစစောကတွေ့ခဲ့ရတဲ့ဒီဆိုင်းထွန်းအောင်လွင်ပေါ့နော်တိုင်းသားရေးရာပฏิပခလေလာသုံးသပ်နေတဲ့ဆိုင်းထွန်းအောင်လွင်ကနေပြီးတော့ဆိုင်းထွန်းအောင်လွင်နဲ့ဆက်သွယ်မေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်အခုတော့ဒီသတင်းတွေဘာတွေဒီနေ့ကြားမလဲဆိုတာကိုကိုအောင်လွင်ကပြောပြမှာပါရှင်
ကောင်းပါပြီခင်ဗျာဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အစ္စရေးနဲ့ဟာမတ်စ်အဖွဲ့ကြားဂါဇာဒေသအပြစ်ခတ်ရေးဆိုင်ကာတာမှာဆွေးနွေးမှုတွေပြန်ဆဖို့ရှိနေပါတယ်မြန်မာတင်မောသားအများစုပါတဲ့ကုန်တင်တင်မောကိုဆိုမာလီပင်လယ်ဓမြတွေလက်က3လကြာမှပြန်လည်သိမ်းယူနိုင်တယ်လို့အိန္ဒိယရေးတပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်မန်ဂျင်နာရေ
ကောင်းပါပြီရှင်ဒီမက်ရှနာဇန်ပိုင်းကစတင်လိုက်တဲ့ကချင်လွတ်လပ်ရေးတပ်ရဲ့စစ်ရေးဗျူဟာအဓိကရည်မှန်းချက်ကဘာပါလဲ
ဒီ operation ကတော့တော်တော်လေးထူးခြားတယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဓိကအားဖြင့်တော့ဒီကချင်ပြည်နယ်တွင်းကအဓိကကျတဲ့မြို့ကြီးတွေစီးပွားရေးရလုံခြုံရေးရရော KIA ဌာနချုပ်လုံခြုံရေးအတွက်ပါအရေးပါတဲ့လမ်းနေပါတွေကိုသူ့အနေနဲ့အများကြီးစိုးမိုးနိုင်အောင်လှုပ်ဆောင်
တရင်စီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့အတူပြောပြမှာပါရှင်။
အစ္စရေးနဲ့ဟာမတ်အဖွဲ့ကြားဂါဇာဒေသမှာပြစ်ခတ်ရစေသဘောတူညီချက်ရအောင်ဆက်ဆက်ညီနိုင်မှုတွေကိုကတ္တာနိုင်ငံမှာအစောဆုံးဒီကနေ့ပြန်လည်စတင်မှုစီစဉ်နေတဲ့အကြောင်းအီဂျစ်ဆိုရာတာဝန်ရှိသူတွေကပြောပါရယ်ဒီရမ်ဘတ်ဆိုဘိုင်းစတင်ခဲ့တဲ့ရမဒန်ဥပုပ်ကာလမတိုင်ခင်တရင်6ပတ်ကြာအပြစ်ခတ်ရစေသဘောတူညီချက်ရဖို့နိုင်ငံတကာဆက်ဆက်ညီနိုင်မှုတွေမျှော်လင့်ထားကြပေမဲ့ဂါဇာဒေသမှာအပြစ်ဒဏ်ပြစ်ခတ်ရစေရဖို့ဟာမတ်တို့ရဲ့တောင်းဆိုချက်ကိုအစ္စရေးကလက်မခံခဲ့တာကြောင့်ညီနိုင်မှုတွေအထမမြောက်ခဲ့ပါဘူးနှစ်ဖက်စလုံးကညီနိုင်မှုတွေဆက်လက်ကြိုးပမ်းနေပြီးဟာမတ်ကအဆင့်3ဆင့်ပါအစိုးပြချက်အတိအကျကိုတင်ပြထားတယ်လို့လည်းအမြင်ဖော်လို့အီဂျစ်ဆိုရတာဝန်ရှိသူတွေကကိုကပီ AP သတင်းကဖော်ပြခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်အာဏာရမဲ့သမ္မတရွေးကောက်ပွဲနောက်ဆုံးနေ့ဒီကနေ့မှာယူကရိန်းဘက်ကပြစ်လွတ်လိုက်တဲ့အစုလိုက်အပြုံလိုက်ဒရုန်းအမြောက်များနဲ့တိုက်ခိုက်မှုကိုရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းမော်စကိုဒေသတစ်ဝိုက်ရောက်လာတဲ့ဒရုန်း5စင်းအပါအဝင်စုစုပေါင်း35စင်းကိုဒီကနေ့အစောပိုင်းမှာပြစ်ချခဲ့ကြောင်းရုရှားကာဝေးရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ယူကရိန်းရဲ့ဒရုန်းတွေနဲ့တိုက်ခိုက်မှုမှာအသေးအပြောက်အပြည့်အစုံမရှိဘူးလို့မော်စကိုမြို့တော်ဝင်ကပြောပါတယ်။ရုရှားကာဝေးရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့မော်စကိုတောင်ဘက်နဲ့အရှေ့မြောက်ဘက်ဒေသတွေမှာနောက်ထပ်ဒရုန်း2စင်းကိုပြစ်ချနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်3နှစ်ပြည့်လာချိန်ရှေ့တန်းတစ်လျှောက်မှာရုရှားဘက်ကတပ်အင်အားတွေပုံမတုံးမြင်လာတယ်လို့ယူကရိန်းဘက်ကတော့ရုရှားနိုင်ငံရဲ့အပါအဝင်နယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေကိုဒရုန်းတွေနဲ့တုံ့ပြန်ခဲ့ပါတယ်ရှင
်။ရုရှားနိုင်ငံကိုရာစုနှစ်တစ်ခုရဲ့လေးပုံတစ်ပုံလောက်အုပ်ချုပ်နေတဲ့သမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်တက်တန်းဆက်လက်အာဏာရမယ်အလားအလာရှိနေပါတယ်။တိုက်ခိုက်မှုကိုအပြင်းထန်နှိမ်နှင်းထားတာကြောင့်ရုရှားနိုင်ငံသားမဲဆန္ဒရှင်တွေအတွက်ရွေးချယ်စရာမရှိတဲ့အခြေအနေမျိုးမှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒီနေ့ပဲပြီးဆုံးခဲ့တာပါ။သမ္မတပူတင်ကိုပဲဖြစ်ဖြစ်ယူကရိန်းနဲ့ဆက်ပစ်နေတဲ့အပေါ်မှာပဲဖြစ်ဖြစ်လူသေရှင်ကြားဝေဖန်တာတွေကိုလက်မခံဘဲတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတောက်ကြနေကစရွေးကောက်ပွဲတွေကျင်းပခဲ့တာဖြစ်ပါတယ်။အဓိကနိုင်ငံရေးတိုက်ခိုက်အလက်ဆီနာဗာနီပြီးခဲ့တဲ့လထဲမှာပဲအာတိတ်ဒေသအချင်းထောင်တွင်တည်ဆုံသွားတယ်လို့တခြားဝေဖန်သူတွေကလည်းထောင်ချခံရပြည်ပမှာတင်းရှောင်နေကြပါတယ်အသက်52နှစ်အရွယ်သမ္မတပူတင်24နှစ်ကြာရုရှားကိုအုပ်ချုပ်နေတဲ့အပေါ်မှာရောယူကရိန်းနဲ့စစ်ဖြစ်နေတာကိုပါဝေဖန်တာမျိုးမရှိတဲ့ရုရှားအစိုးရနဲ့နှိစက်တဲ့နိုင်ငံရေးပါတီ၃ခုကသာရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ကြတာပါရွေးကောက်ပွဲမတိုင်ခင်မှာပဲယူကရိန်းနဲ့စစ်မှာအောင်မြင်မှုတွေရနေတယ်လို့သမ္မတပူတင်ကဂုဏ်ယူပြောကြားပေမဲ့လည်းရွေးကောက်ပွဲအဆုံးသတ်မဲ့တင်းငွေနဲ့ဆော်ရီမှာပဲယူကရိန်းကအဝေးထင်း drone တွေနဲ့ဒလဆက်ပစ်ခတ်ခဲ့တာကြောင့်စိန်ခေါ်မှုတွေကလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ
လန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယူအမေရိကန်တမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာတင်မောသားအများစုလိုက်ပတ်သွားတဲ့ဘူဂေးရီးယားကုန်တင်တင်မောကိုဆိုမာလီပင်လယ်ပြင်ရီလက်ကပြန်လည်သိမ်းယူနိုင်တဲ့အကြောင်းအိန္ဒိယရေတပ်ကပြောလိုက်ပါတယ်။မော်တီစမပုန်တင် MV ရူရန်ကုန်တင်တင်မောကိုပင်လယ်ပြင်ရီဖမ်းဆီးပြန်ပေးဆွဲသွားတာ၃လအကြာအိန္ဒိယကမ်းလွန်ရေပြင်မှာပြန်လည်သိမ်းပိုက်ပြီးတင်မောသားတွေကိုကယ်တင်ခဲ့တာလို့လည်းအိန္ဒိယရေတပ်က X လူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါ။နောက်ကြာနေ့မှာအိန္ဒိယတပ်ဖွဲ့တွေကတင်မောကိုခြေရာခံမိခဲ့ပြီးနိုင်40ကြာပင်လယ်ပြင်ရီနဲ့အပြန်အလှန်ပြစ်ခတ်တာပေါဝင်ထိတ်တဲရင်ဆိုင်ကျုံခဲ့ရပြီးနောက်တင်မောကိုပြန်လည်ထိတ်ကျုံနိုင်ငံကြောင်းလဲပြောဆိုထားပါတယ်။နိုင်ငံစုံပေါဝင်တဲ့စစ်စင်ရေးအတွင်းပင်လယ်ပြင်ရီ35ယောက်လက်နက်ချခဲ့ကြပြီးတော့မြန်မာတင်မောသား9ဦး၊ဘူဂေးရီးယား9ဦးနဲ့အင်္ဂိုလာနိုင်ငံက2ဦးစုစုပေါင်းတင်မောသား18ယောက်ကတော့အထိခိုက်မရှိခဲ့ကြဘူးလို့လဲအိန္ဒိယရေတပ်ကသတင်းထုတ်ပြန်ခဲ့တာပါ။ယမန်နိုင်ငံပိုင်ကျွန်းတစ်ခုနီးပြည်ကနေဒီဇင်ဘာလကတင်မောကိုစီးနှင်းကြီးကဒဏ်ရခဲ့တဲ့ဘူဂေးရီးယားတင်မောသားတယောက်ကတော့အဲ့ဒီအချိန်လုံးကပဲပင်လယ်ဓားတွေကပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
။အေဒင်ပင်လယ်ကွေ့ကတင်မောတစီအနီဒီကနေ့အစောပိုင်းကပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ယမန်နိုင်ငံအခြေဆိုင်ဟူတီတပုံတွေရဲ့လက်ချက်လို့ယူဆနေကြပါတယ်။ပင်လယ်နီဒေသနဲ့ဆက်နေတဲ့ကုန်သွယ်ရေးမှာအရေးပါတဲ့ရေလမ်းကြောင်းမှာဒါဟာနောက်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။တင်မောဟာရီမင်တောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အေဒင်ကိုဖြတ်တန်းချိန်မှာပောက်ကွဲမှုဖြစ်ခဲ့တာလို့ဗြိတိန်ရေတပ်ရဲ့ရေကြောင်းကုန်သွယ်ရေးစင်တာကအတည်ပြုပြောကြားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်တင်မောကိုထိခိုက်မှုမရှိတယ်လို့တင်မောသားတွေလည်းဘေးကင်းတယ်လို့သတင်းရရှိထားကြောင်းဗြိတိန်ရေတပ်ကပြောပါတယ်။ဟူတီတပုံတွေဟာရီမင်တောင်ပိုင်းပင်လယ်ရေကြောင်းတစ်ဝိုက်မှာဒရုန်းတွေ၊ဒုံးကျည်တွေနဲ့အကြိမ်ကြိမ်တိုက်ခိုက်မှုတွေကြောင့်အေဒင်ပင်လယ်ကွေ့ကတဆင့်သွားနေတဲ့လောင်စာနဲ့ကုန်တင်တင်မောတွေအခက်အခဲကြုံနေရတာပါ။တနုအနေနဲ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဟူတီတွေဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်းပြည်နယ်မှာဒီကနေ့ဘတ်စကာစီတင်ကားနဲ့မော်တော်ဆိုင်ကယ်တစ်စင်းတိုက်မိရာက21ယောက်သေဆုံးပြီး38ယောက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါရယ်ဂရစ်ခန်ကဟီရက်ကန္တာအဝေးပြေးလမ်းမပေါ်မှာဒီနေ့အစောပိုင်းခီးတဲ့ရင်ဘတ်စကာနဲ့ယင်တိုက်မှုဖြစ်တဲ့အကြောင်းပြည်နယ်အစိုးရပြန်ကြားရေးဌာနက X လူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါမော်တော်ဆိုင်မှုမှာယင်အားလုံးမိလောင်ခဲ့ကြောင်းလည်းပြည်နယ်အစိုးရပြောခွင့်ရမိုဟာမက်ကာဆင်ရီယက်ကိုကိုကာပီ AFP သတင်းမှာဖော်ပြပါရယ်ပြည်နယ်အစိုးရပြန်ကြားရေးဌာနကလူမှုကွန်ရက်မှာဖြန့်ဝေတဲ့ပုံတွေမှာတော့အဝေးပြေးလမ်းပေါ်မှာမိကျွန်းနေတဲ့မော်တော်ယာဉ်ပျက်စီးတွေနဲ့ခေါင်းပိုင်းပျက်စီးနေတဲ့စီတင်ကားကိုလည်းတွေ့ကြရပါရယ်ယင်တိုက်မှုမှာဒဏ်ရာသူတွေက17ယောက်ကတော့ဒဏ်ရာပြင်းထန်ပြီးကျန်28ယောက်ကတော့အနေချင်းထိခိုက်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဟီရမ်မျိုးကနေကဘူးမျိုးတော့ကိုသွားမဲ့ခီးတဲ့ရင်ဘတ်စကာမော်တော်ဆိုင်ကနဲ့ဝင်တိုက်မိပြီးအချိန်မထိနိုင်ရကမျက်နှာချင်းဆိုင်မောင်းလာတဲ့စီတင်ကားနဲ့တိုက်မိခဲ့တာလို့လည်းပြောဆိုထားပါရယ်ဆိုင်ကယ်စီးလာတဲ့သူနှစ်ယောက်စလုံးကတော့သေဆုံးခဲ့ကြပါရယ်ခင်ဗျာ
တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုအောင်လေးဦးနဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ကျမတို့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။အစ္စလမ်ဘာသာဝင်တို့ရဲ့ရမန်ဒန်ကာလဥပုပ်လစတင်လိုက်ချိန်မှာကမ္ဘာအကြီးအမားဆုံးဒုက္ခသည်စခန်းကြီးလို့တည်စားခေါ်ခံခဲ့ရဘူးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာခရိုင်ကရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီခိုးလုံနေထိုင်ရာဒုက္ခသည်စခန်းအသီးသီးကရိုဟင်ဂျာတွေလည်းဥပုပ်စောင့်နေကြပါသည်။ဥပုပ်စောင့်နေကြပါတယ်ဒီဒုက္ခသည်စခန်းတွင်းမှာဝတ်ပြုဆူတောင်းမှုတွေအကြောင်းကိုတော့ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းပြီးမက်ဆုမွန်ကနေပြီးတော့စူးစီးတင်ဆက်ထားပါတယ်ရှင
်အစ္စလမ်ဘာသာဝင်တွေရဲ့အမြင့်မြတ်ဆုံးနေရာတရှိရာဆော်ရီအာရေဗျာနိုင်ငံရဲ့ကောင်းကင်ယံမှာတော့ပြီးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ညကလာကျန်းကိုတွေ့မြင်ခဲ့ရတာကြောင့်ကမ္ဘာတဝန်းကမွတ်စလင် 1.8 ဘီလီယံရဲ့ရမဒန်ဥပုပ်လစတင်လိုက်ပြီးဖြစ်ကြောင်း SBA သတင်းဌာနကအာနာပိုင်နေရဲ့တရားဝင်ကြေညာချက်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ရမဒန်ဟာအာရှဒေသကမွတ်စလင်နိုင်ငံ၏အပါအဝင်ကမ္ဘာတစ်လွှမ်းကအစ္စလမ်ဘာသာဝင်တွေမိုးလင်းကနေစပြီးတော့ညနေပိုင်းအထိအစာမစားဘဲနဲ့ဥပုပ်သီလစောင့်တည်ကြတဲ့ရာသီဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့သတ်မှတ်ချက်မှာတော့ပြက်ကလေးရသတ်မှတ်တာရှိတယ်လို့ လကိုမြင်ရတဲ့အချိန်ကနေစလို့ဥပုပ်ရာသီတတ်မှတ်တာကြောင့်ကမ္ဘာတဝန်းမှာတော့တနိုင်ငံနဲ့တနိုင်ငံအချိန်ကွာခြားတက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခိုင်နေကရိုဟင်ဂျာဒုက္ခသည်အသီးသီးမှာတော့ရမနန်ဥပုပ်ကာလစတင်တဲ့အချိန်နေ့ရက်နဲ့မွတ်စလင်ဒုက္ခသည်တွေဥပုပ်ဆပြီးတော့တိဆောက်ကြတဲ့အချိန်ဝိပုစုတောင်းမှုတွေနဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုအခုလိုပြောပြကြပါတယ်
။ရမဒါဥပုပ်လာစာကဒေါ်လာလို့ဆိုဟောမတ်လစနေရနေ့မှာစပြီးတော့ကျွန်တော်ဥပုပ်ဆောင်တာဘာစက်ခိုင်းမှာရှိတယ်ဟောပေါ့ကျွန်တော်စူးတုံးပွဲတော့ပလီတက်တာတော့ဘာလို့ဆိုလို့ဆိုရင်ကျွန်တော်စက်ခိုင်းမှာဟောပလီတီရှိတယ်ပလီမှာကျွန်တော်ဝေဖူးကြတယ်ဘာအဲ့ဒီနောက်ပိုင်းမှာကျွန်တော်စူးဟောစူးပြီးတော့ရနေပိုင်းကြီးလဲတနေ့မှာဟောငားချိန်ပေါ့ငားချိန်ကျွန်တော်ပလီတက်ရတယ်ဟောချောင်းနာရီလဲမီလဲငားမီလဲလို့မှကျွန်တော်ကဝါဖီတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်ဟောပလီတက်ပြီးတော့နောက်တက်ဟောရှင်းနာရီလုံးမှာထက်ပြီးတော့ပိုလီစဟိုထဲရတယ်အခုကျွန်တော်တို့ဒီမှာအခက်အခဲကြုံရတာကတော့လောလောဆယ်ဒီကမ်တဲမှာဟိုကျွန်တော်တို့ရရဟိုရက်ကန်နဲ့လုံလုံးမမရှိပါဘူးဘာကြောင့်လဲဆိုတော့ဒီကမ်တဲမှာဟိုအပြင်ထွားလို့လဲဟိုအလိုလိုလိုမရဘူးဒီစကဲမှာရှိတဲ့လူတွေကတော့ဘာတကုမှလို့ဟိုအဆမပြေဘူးအဲ့ဒါကြောင့်လည်းနည်းနည်းဟိုဆင်းရဲတဲ့လူတွေကြတော့ဟိုနည်းနည်းဟိုတော့ကမျိုးစုံနဲ့ဟိုနေရတယ်ပေါ့
အခုပေါ့နော်ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာရှိရယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရပေါ့နော်ဒီရမနန်ဥပုပ်ကာလမှာဥပုပ်စောင့်တီးခွင့်ရကြတယ်နောက်ပြီးတော့ဒါပေမဲ့ရခိုင်ပြည်နယ်မှာကအခုကစစ်မှတ်ကလည်းဖြစ်ပွားနေတယ်နောက်ပြီးတော့မြန်မာပြည်တဝမ်းမှာလည်းဒီလိုမျိုးစစ်ရေးပြိပခါတွေကြားထဲမှာမွတ်စလင်ရမနန်ဥပုပ်ကာလကစိုးရိမ်မှုတွေနဲ့ရှိနေကြတယ်ဆိုတဲ့အနေအထားမှာရှိတော့ဒီရမနန်ကာလမှာဆူတောင်းပေးချင်တာရှိပါလေလို့ဟုတ
်အဲ့ဒီမြန်မာနိုင်ငံမှာပဋိပက္ခမျိုးစုံနဲ့ဂျွန်ထွန်းနေရတာချင်းမှာကျွန်တော်တို့သူတို့တော့လည်းကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်မှာရှိနေလို့ဟင်ဂျာဒေါကစီတီကနဲ့ငားချင်းပေါ့ဗျာဒီပလီတက်တဲ့အချင်းမှာငားချင်းသူတို့တော့ဆူတွန်ဘိုးကြီးလောက်ကြတယ်ဟိုမြန်မာနိုင်ငံမှာရှိတဲ့အစ္စလမ်ဘာသာဝင်တွေရောဟင်ဂျာဒေါကစီဆေးပေးဆောင်ဒေါကစီပြန်ရောပါကျွန်တော်တို့ဟိုအဲ့ဒီဟိုစစ်တွေရောဘာရောမှာဟိုကိုဘူစီတောင်ရောမောင်တောရောမှာဟိုစီဘီရှောင်းတွေတော်တော်များများရှိတယ်ကျွန်တော်တို့ရိုဟင်ဂျာတွေအဲ့ဒီရိုဟင်ဂျာတွေကတော့ကျွန်တော်တို့ဆူတန်တာရှိတယ်ပထမရှိတယ်ဟိုသူတို့ငိုင်းချမ်းစွာပိုလီတက်ရောက်နိုင်အောင်ကျွန်တော်တို့ဟိုဝါဖီနိုင်အောင်ဟိုမြတ်တရကန့်ရှင်ပါလေ
မွတ်စလင်တို့ရဲ့ဒီနှစ်ဥပုပ်လရာသီစတင်ချိန်မှာတော့ဂါဇာဒေသကအစ္စရေးနဲ့ဟာမတ်တို့ကြားစစ်ပွဲတွေကြောင့်မတိမငိမ့်ဖြစ်နေတဲ့အတွက်အဲ့ဒီဒေသမှာရှိတဲ့မွတ်စလင်တွေအတွက်စိုးရိမ်မှုတွေရှိနေတယ်လို့ကုလသမဂ္ဂရဲ့စာနဲ့ရိတ်ခါဖြတ်တောက်ခံထားရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတိမ့်ချီတဲ့ရိုဟင်ဂျာတွေရဲ့ဥပုပ်ကာလကလည်းစိန်ခေါ်မှုအခက်အခဲတွေရှိနေပါတယ်။ဒုက္ခသည်စခန်းတွင်းကဝိပုစုတောင်းပွဲတွေနဲ့ဝါဖြေပွဲတွေအကြောင်းကိုတော့ရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်
။စခန်းတိုင်းမှာရှိနေသောပလီကြောင်များနိုင်ဝိပုစုတောင်းမှုများကျလို့များရှိပါသည်။ကျွန်တော်ရိုဟင်ဂျာဒုက္ခသည်များသည်မတ်လ12ရက်နေ့ကစတင်ပြီးဧပြီလ10ရက်နေ့ကွန်တီဥပုပ်တီလာစောက်ထဲခြင်းခေါမိုးကိုသူအလိုဒါနာချုပ်ခြင်းခပါချင်းနိုင်ပြပွားနေသောစစ်ပွဲများတွင်အပြင်းမဲ့သူများသက်ဆွင့်ရမအတွက်ဆွထောင်းခြင်းအထူးသဖြင့်ဒုမမနိုင်ငံတဝန်းရှိစီရပတိပကကြောင့်ဒုက္ခရနိုင်သူများနဲ့ရကန်ဖြစ်နေအထွဲ့မှာကြံချင်းနေသည့်ရိုဟင်ဂျာမိဘရေကုန်မနမာများထဲစွတ်တော်မေတ္တာတို့အားဖြူလောင်းနေကြပါတယ်ခင်ဗျာ
ရမဒန်ဥပုပ်ရာသီဟာငြိမ်းချမ်းရေးတန်ဖိုးဇွဲလုံးလရှိမှုနဲ့ရရောတဲ့ပေးကပ်မှုကိုထင်ဟပ်နေသလိုဝိပုစုတောင်းမှုတွေနဲ့အတူတကွလက်တွဲပြီးတူးကိုတူးဖေးမကူညီမှုကိုထည့်ရတဲ့အကြောင်းဒါပေမဲ့လည်းပြိပခါတွေကြားမှာတော့လူတွေဟာအိုးမဲ့အိမ်မဲ့ဆွန့်ခွာနေရပြီးတော့စိုးရိမ်စရာကြောက်ရွံ့နေကြရတာကစိတ်မကောင်းဖြစ်စရာပါလို့အစ္စလမ်ဘာသာဝင်တို့ရဲ့ရမဒန်ဥပုပ်လရာသီအစမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုစ်ဂူတာရက်စ်ကဗီဒီယိုမိကုံးကနေတဆင့်မြစ်တာရက်ခံထားပါတယ
် Ramadan embodies the values of peace, resilience and generosity.It is a period of reflection and prayer, an opportunity to come together and uplift each other. Sadly, many will mark these months while facing conflict, displacement, and fear.
ခွဲလဲချက်တွေကိုကူစားပြီးတော့လိုအပ်နေတဲ့သူတွေကိုထောက်ပံ့ကူညီဖို့ငြိမ်းချမ်းရေးတရားမျှတရေးနဲ့မေတ္တာတရားထွန်းကားတဲ့ကဘာကြီးကိုရှေ့ရှုဖို့ဆုတောင်းတဲ့အကြောင်းကုလအတွင်းမှုချုပ်ကပြောဆိုသွားတာဖြစ်ပါတယ်။အလားတူပဲရမဏန်ဥပုပ်ကာလမှာတော့တရုတ်ပြည်စင်ကြန်းကဝီဂါမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေနဲ့ဂါဇာကပါလက်စတိုင်းတွေအပါအဝင်ကဘာတဝမ်းမှာရှိတဲ့မွတ်စလင်အသိုက်အဝိုင်းများစွာအတွက်ပရိပခါတွေနဲ့ဒုက္ခရင်ဆိုင်နေရတဲ့အချိန်မှာငြိမ်းချမ်းကြပါစေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းဆုတောင်းမေတ္တာပို့တာပါတယ်။ကဘာတဝမ်းမှာရှိတဲ့မွတ်စလင်သန်းပေါင်း 1,800 ကျော်အတွက်ရမဒန်ဥပုပ်ကာလအစမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကမေတ္တာပို့တာဆုတောင်းတာဖြစ်ပါတယ်။ရမဒန်ဥပုပ်ကာလကိုလကိုမြင်တွေ့ရမှာစတင်တဲ့အတွက်ကဘာတဝမ်းမှာရှိတဲ့မွတ်စလင်နိုင်ငံတွေကြားမှာတော့ဥပုပ်ရက်စတာချင်းမတူညီကြပါဘူး။အခုရမဒန်ဥပုပ်ကာလကတော့ကဘာကယောဂါငွေကြေးဖောက်ပွားမှုစားတောက်ကုန်ဈေးနှုန်းတွေတက်နေတာစီးပွားရေးအကျပ်တဲတွေနိုင်ငံရေးစီရေးပြည်ပခါတွေနဲ့နေရာတိုင်းလိုလိုကြုံဆုံနေကြရပေမဲ့မွတ်စလင်တို့ရဲ့အထွတ်မြတ်ထားတဲ့ရမဒန်ဥပုပ်ကာလမှာတော့ဘာသာရေးပွဲလမ်းတွေပလီကျောင်းတွေမှာတော့ဆူတောင်းပွဲတွေဝါဖြေပွဲတွေကိုပုံမှန်ကျင်းပလေးရှိပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့မွတ်စလင်တွေရောဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိတဲ့မွတ်စလင်တွေပါရမဒန်ဥပုပ်လကိုဆင်နွှဲကြပါတယ်ရှင်
မဆုမွန်တင်ဆက်ခဲ့တာပါအခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီရှင်ကချင်ပြည်နယ်မှာမက်လာဇန်ပိုင်းကအရှိန်အဟုန်နဲ့စတင်လိုက်တဲ့ KIA ကချင်လွတ်လပ်ရေးတပ်ရဲ့စစ်စင်ရေးနီးဗျူဟာရည်ရွယ်ချက်တွေနဲ့ပတ်သက်လို့တိုင်းရင်းသားပဋိပက္ခရေးရာကိုလေ့လာသုံးသပ်နေတဲ့ဆိုင်းထွန်းအောင်တွင်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
အရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေပေါ့နော်ဒီစစ်မှတ်တွေဖြစ်နေတဲ့နေရာမှာအထူးသဖြင့်ဒီတစ်တုံညာနှစ်ခွန်ရှမ်းမြောက်မှာစခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကာလတွေမှာဒီကချင်ဘက်မှာလည်းပေါ့နော်အခုဆိုရင်အရှိန်အဟုန်ဒီနဲ့ပို့ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒီတိုက်ခိုက်မှုတွေတိုက်ပွဲတွေကပြင်းထန်လာတာတွေ့ရပါတယ်အဲ့တော့ဒီကချင်လွတ်မြောက်ရေးတပ်ပေါ့နော် KIA ရဲ့ဒီစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့အဓိကအကြောင်းရင်းကိုဘယ်လိုသုံးသပ်လဲရှင်
။အဲ့တော့ KIA နဲ့ဒီစစ်ကောင်စီနဲ့ကတော့အာဏာသိမ်းပြီးကတည်းကစတိုက်တာပေါ့နော်။ဒါပေမဲ့ဟိုသူတို့ဒီနှစ်ကျော်လောက်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပေမဲ့အခုဒီမတ်လ9ရက်နေ့ကနေစတင်တဲ့ဒီစစ်စင်ရေးပေါ့နော်။ဒီ operation ကတော့တော်တော်လေးထူးခြားတယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဓိကအဖြစ်တော့ဒီကချင်ပြည်နယ်တွင်းကအဓိကကျတဲ့မျိုးကြီးတွေစီးပွားရေးရလုံခြုံရေးရရော KIA ဌာနချုပ်လုံခြုံရေးအတွက်ပါအရေးပါတဲ့လမ်းနေပါတွေကိုသူ့အနေနဲ့အများကြီးစိုးမိုးနိုင်အောင်လှုပ်ဆောင်တဲ့ operation တစ်ခုဖြစ်လဲဟိုတွေ့မြင်ရတာပေါ့နော်ဒါကနောက်တစ်ချက်ကြည့်လိုက်ဒီတစ်တုံညာနှစ်ခွန်လို့ခေါ်တဲ့ဒီ2023နောက်ပိုင်းမှာဖြစ်ခဲ့တဲ့ဒီ operation နောက်ပိုင်းမှာဒီလက်နက်ကိုင်တပ်ဖွဲ့တွေအများကြီးပေါင်းပြီးမှလူအင်အားအလုံးရင်းနဲ့ပြန်ပြီးမှအဓိကကျတဲ့လမ်းနေဟိုစခန်းတွေကိုပြန်တိတ်ပိုက်ပြီးမှဒီဟိုပြန်ပြီးဖိအားပေးဆုံးမနိုင်မှုလုပ်တဲ့ဟိုစစ်စင်ရေးတခုအဖြစ်လည်းမြင်တွေ့လာတာเนาะဒါကတော့သူ့ရဲ့ဒီမတ်လ9ရက်နေ့ရနေပြန်ဆလိုက်တဲ့ဒီ KIA ဥဆောင်တဲ့ဒီမဟာမိတ်ဖွဲ့တွေရဲ့ဟိုဒီစစ်စင်ရေးနဲ့ပတ်သက်တဲ့ဟိုထူးခြားချက်လေးကိုဒါအချင်းချင်းပြောပြတာ
အထူးသဖြင့်ဒီရှမ်းမြောက်နဲ့ကချင်ဘက်မှာလက်နက်ကိုင်တပ်ဖွဲ့တွေပေါ့เนาะဘယ်နဲ့ဖွဲ့လောက်ရှိနေလဲသူတို့တွေရောဘလို့ပူးပေါင်းဆောင်ရွက်နေရလဲရှင်
အဲ့တော့ရှမ်းမြောက်နဲ့ကချင်ဘက်မှာတော့ဒီအာနာမသိန်းငယ်ကတော့စုစုပေါင်း9ဖွဲ့ရှိတာပေါ့နော်9ဖွဲ့ကတော့ဒီ FPNCC လို့ခေါ်တဲ့ဒီ UWSA ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့မှာဟိုပါနေတဲ့အဖွဲ့တွေဖြစ်တယ်ဒါပေမဲ့အာနာသိန်းပြီးနောက်ပိုင်းမှာဒီအဖွဲ့တွေကြားထဲမှာ position ကတစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်အဲ့တော့အဲ့ဒီ9ဖွဲ့ထဲမှာဟို3ဖွဲ့ဖြစ်တဲ့ဒီ UWSA Water ဖွဲ့မိုင်းလာ NDA တပ်ဖွဲ့နဲ့ဒီ SSPP SSA အဖွဲ့တော့သူကဟိုဂျားနေမူဝါဒကျင့်တုံးတယ်ပေါ့နော် NUG နဲ့လည်းဆွေးနွေးတာမျိုးတွေလည်းတခါလေတွေ့ရလို့ဟိုစစ်ကောင်စီနဲ့လည်းဆွေးနွေးတာတွေတွေ့ရတယ်ဒါပေမဲ့ဘယ်ဖက်နဲ့မှမပူပေါင်းရေးမှုတွေသွားတယ်။ဟိုဂျာနဲ့အဖွဲ့တွေဂျားထဲမှာကျတော့တချို့အဖွဲ့တွေကတော့ဟို NUG နဲ့ဓာတ်ရိုက်အများကြီးထိတွေ့ဆက်ဆံတာလို့ရှိတယ်ဓာတ်ရိုက်ပူပေါင်းတဲ့ဟာမျိုးတွေမရှိဘူး။ဒါပေမဲ့တို့တော့ ဟိုတဖက်ကစစ်ကောင်စီနဲ့လည်းဟို SCA တို့ဘာလို့လမ်းကြောင်းပေါ်မှာရှိနေဘူးလဲလိုရင်လိုလိုတိုက်ပွဲဆင်တဲ့အဖွဲ့မျိုးတွေအထူးသဖြင့်တော့ဒီကိုကန့်တို့ဒီတစ်တုံညာနှစ်ခုမှာပါခဲ့တဲ့ TNL တို့ AA တို့လိုအဖွဲ့ပေါ့နော်အဲနောက်တစ်ခုကတော့ဒါဟိုဒီအာနာသိန်းကလေးကဒီအာနာရှင်စန့်ချင်ရေးကြွေးကြော်တာနဲ့ဒီတိုက်ခိုက်နေတဲ့ဒါ KIA ပေါ့လေနော်ဒါကတော့အဓိကနဘခုနှစ်ဖွဲ့တည်းမှာအဓိကအစုဖွဲ့တွေတွေ့ရတယ်နောက်ရှိနေတာကတော့ဒီ ABS DF ចောင်းသားတက်မတော်မြောက်ပိုင်းတို့လိုဖွဲ့တွေဒီကလည်းရှိနေဒါနဂိုကလေးကဟိုမြောက်ပိုင်းចောင်းသားတက်ဖွဲ့ရဲ့စခန်းအနေမြန်မာပြည်မြောက်ပိုင်းမှာရှိနေတာဖြစ်လို့ဒီအာနာသိမ်းပြီးနောက်ပိုင်းမှာတော့ဒီဟို PDF လို့ခေါ်တဲ့ဖွဲ့တွေနဲ့ဒီ Local Defense Force တွေကလည်းအများကြီးပေါ်ပေါက်လာပြီးမှပေါ့နော်ဒီဖွဲ့တွေလုပ်တဲ့ operation တွေမှာဟိုပါဝင်နေတာတွေ့ရတယ်ပေါ့အထူးသဖြင့်တော့ဒီ1027မှာဆိုရင်ဒီ NUG ဒီနေပတ်တဲ့အဖွဲ့တချို့ပါတယ်ဆိုတော့လေအဓိကအပြင် NUG လက်အောက်ခံမဟုတ်တဲ့ဥပမာ BPLA တို့လို့တပ်ဖွဲ့တွေ PLA တို့တပ်ဖွဲ့တွေကဒီယာနဲ့ချီပေါ့လေဟိုအင်တိုက်အားတိုက်ကြီးကိုပါပြီးမှတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေနီးတူသူတို့ဒီစစ်စင်ရေးတွေမှာအတွေ့အကြုံကောင်းနေတော်တော်ရကုန်တဲ့ဟာမျိုးတွေလည်းတွေ့ရတော့နော်
KIA ပေါ့နော် KIA ရဲ့အခမ်းကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာသိန်းတော်ဆန့်ကျင်တဲ့အဖွဲ့တွေ PDF တွေကိုလည်းသူတို့တင်နန်းပေးတာဟိုပူပေါင်းလေ့ကျင့်ပေးတာတွေ NGO ကိုပံ့ပိုးတာမျိုးတွေတရားဝင်ထောက်ခံတာတွေလည်းတွေ့ရတဲ့ခါကျတော့ KIA ရဲ့အခမ်းကဏ္ဍကိုဘလို့အရေးကြီးလဲရှင
်အဲ့တော့ဒီ2021နောက်ပိုင်းပေါ့နော်ဒီလမ်းမော်ဆန္ဒပြပွဲတွေကိုဖြုတ်ခွင်းပြီးနောက်ပိုင်းဖြစ်လာတဲ့တိုက်ခိုက်မှုတွေဒီ PDF လှုပ်ရှားမှုတွေမှာဒီ KIA ရဲ့အခမ်းကဏ္ဍကတော့တော်တော်လေးကိုအရေးပါသူကဥမာ NUG နဲ့ချိတ်ဆက်ထားတာရှိတယ်ဟိုဒါဒကြီးဟိုတင်းလောက်တာတဲ့ KPIT လို့ခေါ်တဲ့ဒီကချင်ကော်မတီတကူကနေသူတို့နိုင်ငံရေးရပူပေါင်းဆောင်ရွက်တာတွေလုပ်တော့ဗောနော်ကချင်လူမှုတွေရပ်ဖက်ဖွဲ့စည်းကိုယ်စားလှယ်တွေပါတယ်အဲ့ဒီကနေသူတို့ဟိုဝင်ကြီးတွေပါတယ် NUG မှာလည်းဟိုဝယ်ပါကြတာရှိတယ်ဗောအစောပိုင်းမှာသူပါတဲ့အတွက်လည်းသူအနေနဲ့ဟိုစစ်ရေးရတို့ဘာတို့ရတို့ဟိုဖိအားပေးတော်တော်လေးခံရတဲ့အခြေအနေမျိုးတွေလည်းဟုတ်ရှိတယ်ပေါ့နော်ဥပမာ2023နှစ်လေပိုင်းနောက်ပိုင်းမှာဆိုရင်ဒီ KIA ဌာနချုပ်ရှိတဲ့ Lighter ဖက်တို့ပါတို့ပုံပြီးမှအားဖြည့်နိုင်အောင်ဟိုသူစူးစမ်းခဲ့တဲ့ဟာတွေရှိတယ်စစ်တပ်ဘက်ကလည်းဒီကြားထဲမှာတော့တိုက်ကြခိုက်ကြတယ်ဆိုမဲ့ဟိုစကိုင်းတိုင်းထပ်ပိုင်းတို့ပါတို့မှလည်းဟိုဖြစ်တယ်ဆိုမဲ့ဒါဘယ်လိုပဲပြောမြကြေတခုယူသားနိုင်တဲ့အခြေအနေပေါ့နော် KIA အနေနဲ့တစ်ဖက်မှာလည်းဟိုအရင်တော့လုံခြုံရေးစီးတွေပါတွေ2010နောက်ပိုင်းမှာသူဆုံးရှုံးသွားတဲ့နေရာတွေကိုပြန်ရတာရှိတယ်လုံးလုံးရေးစီးတွေကိုရှေ့တိုးနိုင်လာတာတွေစုံမှုပြည့်လာတာတွေရှိမဲ့ဟိုပြက်ပြက်တတားဟိုထိန်းလာနိုင်တဲ့ဟာမျိုးကအခုဒီ2024ဒီ March 9ရက်နေ့ရက်နေ့စတဲ့ဒီ operation မှာပုံမြင်လာရတာပေါ့။နောက်ပုံပြီးတိတိတတားမြင်လာရတယ်လို့ပြောရတယ်။သူရဲ့အခန်းကဏ္ဍကတော့ဒီຫນွေဦးလှှရှားမှုတွေမှာဟိုတော်တော်လေးအရေးကြီးတယ်လို့တော့မြင်တယ်။သူကနေစားထပ်ပေါက်လမ်းနေလို့ကြောက်စိမ့်တို့ဘာတို့ဒါမျိုးတွေသူ့ပါငကိုကလေးကရှိတာပေါ့နော်တစ်တို့ဘာတို့ထုတ်တဲ့နေရာတွေရွှေတွေရှိတယ်သူ့ပါတို့ထိန်းချုပ်နေပြေတွေရှိတယ်လက်နက်တွေဘာတွေထုတ်နိုင်တဲ့စွမ်းရည်တွေရှိတယ်ဆိုတာဒါသူကတော်တော်လေးအရေးပါတဲ့ဟိုဇက်ကောင်တကောင်လို့ပြောလို့ရတာနော
်အဲ့တော့စစ်ကောင်စီဘက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီရှမ်းမြောက်ဘက်ကောပေါ့နော်အထူးသဖြင့်ကိုကန်နောက်တစ်ခါရခိုင်နောက်အခုကချင်နေဘက်မှာသူတို့ရဲ့စစ်စခန်းနေကြသွားတယ်เนาะနောက်သူတို့ရဲ့ဒီတက်တွေဟာတက်ရင်အလိုက်လက်နဲ့ချတာတွေနောက်ပြောအဖမ်းဆီးခံရတာတွေဗျူဟာမှုတွေကအစားဖမ်းဆီးခံရတာတွေပါရှိတယ်ဆိုပေမဲ့ဒီစစ်ကောင်စီကသူတို့မှာကတကယ်ဟိုခစ်မိတဲ့ဟိုလက်နဲ့ပစ္စည်းတွေကတော့ရှိနေတာလေရှိနေတဲ့အပိုင်းပေါ့เนาะတစ်ဖက်မှာလည်းသူတို့ဒီစကိုင်းတို့ဘာလို့မှသူတို့အဲထိုးစစ်ဆင်ပြီးတော့ဟိုတိုက်နေတဲ့အပိုင်းတွေရွာတွေကိုမီးရှို့နေတဲ့အပိုင်းတွေကလည်းအရှိန်အဟုန်နဲ့ရှိနေတဲ့ခါကြတော့နောက်တစ်ချက်ကလည်းသူတို့စစ်သားရေးတန်းနဲ့ပတ်သက်ပြီးတော့လည်းထင်သာမြင်သာမရှိတဲ့အပိုင်းမှာဒီစစ်ကောင်စီရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်ဟိုဒီနယ်တွေမှာသူ့ရဲ့အခမ်းကဏ္ဍဒီ2021နောက်ပိုင်းမှာပို့ပြီးရုပ်ရော့သွားတယ်လုံးဝတော်တော်များများကျဆင်းသွားတယ်ဆိုတော့ဟိုဒါဟိုပြောပြကြမလို့ပဲဒါလက်တွေ့ညီလေးရရလက်တွေကဖြစ်နေတာဒါပေမဲ့အဲ့လိုဖြစ်လို့တစုံလုံးပြောင်းသွားမလားဆိုတာဟိုပြောဖို့တော့နည်းနည်းခက်နေသေးတယ်ဒါပေမဲ့အဲ့ဓာတွေကို तू ကဘာတွေနဲ့ဟိုခက်တွတ်တွတ် तू အစားထိုးဖို့လှုပ်လာလဲဆိုဥမာအဖြစ်ပြတရုတ် policy လို့ဟာမျိုးရှိတယ်တရုတ်ကပြည်နယ်တွေမှာလုံခြုံရေးဟာဆိုင်းရနာလက်နက်ကင်တွေတာဝန်ယူဒီမှာလုံခြုံရေးဒီတပ်မတော်မှာတာဝန်ရှိတယ်ပေါ့နော်မြန်မာတပ်မတော်မှာတာဝန်ရှိတယ်ဆိုတဲ့ဟာမျိုးတစ်ဖက်ကတော့ဥမာဒေါအောင်ဆန်းစုကြည်တို့ပေါ့နဲ့ဆွေးနွေးခိုင်းတာတို့ဘာလို့ကတော့တပိုင်း ဒါပေမဲ့အဲ့လိုပြောလို့ तू က PDF တို့ NUG တို့ကို तू တိမပြုတ်တဲ့ဟာမျိုးမဟုတ်ဘူးเนาะသူ့ရဲ့ပထဝီရအတာရမှုလို့ဘာလို့ရ तू စဉ်းစားတဲ့ပုံဖော်စဉ်းစားချက်တစ်ခုမှာဒါမျိုးတွေနဲ့ तू ကပြန်ချိန်ပြီးမှကျွန်တော်ထင်တယ်တချို့အရာတွေကတော့လုံးလုံးရှုံးသွားတာမှန်တယ်တချို့အရာတွေကတော့ဥမာအဲ့ဒါဆိုရင်ကဟိုဘဟုပါဝါကိုပြန်အားကောင်းအောင်ဒီပြည်မမှာပင်စီတွေပြန်အားကောင်းအောင်ဟိုအဓိကကတော့သူ့ရဲ့ခံစစ်ဆောင်တယ်မှာအားကောင်းအောင်လုံမလားဆိုတဲ့အမြင်မျိုးကိုစဉ်းစားလာတော့လေကျွန်တော်တွက်ဆရာရှိတယ်ပေါ့ဥမာအပြည့်ဒီတက်တုံညာနှစ်ခုမှာအစောပိုင်းမှာသူစခန်းတွေရှုံးတယ်ဗားတွေရှုံးတယ်ဆိုတာဟုတ်တယ်တကယ်လည်းရှုံးတယ်ဒါပေမဲ့တချို့မြို့တွေတချို့စခန်းတွေဒီနောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်ကအကုန်လုံးတိုက်ပြတ်တာပေါ့ဝိုင်းထားပြီးရင်ဟိုသူတို့ထောက်ခံခွင့်နေပါလိဟိုပေးတယ်ပေါ့ဗျာအခုလောလောဆယ်စစ်တပ်ရှုံးထားတဲ့ပြည်နယ်တွေကနေပြည်တော်လုံခဲ့တဲ့နှစ်30ကျော်ပြန်ကြည့်ငကိုကလေးကသူက contest area လို့ခေါ်တဲ့အဲနေရာတွေဖြစ်တယ်ဥပမာစစ်တပ်နဲ့ဘာဘာဘာတို့လည်းကောင်းအများအားလူနေကြနေရာပေါ့နော်အဲ့တော့ तू ကဟိုအရင်တော့ तू နှစ်30လောက်အတွင်းမှာ तू စိုက်ထားတဲ့ဟာတွေတော့ပြန်ထိပါတယ်ဒါပေမဲ့ तू အရင်ရှုံးနေတာမဟုတ်ဘူးပေါ့နော်အထူးသဖြင့်တော့ပြည်ပမှာမရှုံးနေရင် तू ကဟိုအရင်မရှုံးနေဘူးလို့သူ့ကိုယ်သူတွတ်တာဖြစ်နေတယ်။ဘာဖြစ်လို့လဲဆိုဥမာပန်ဆိုင်တို့ရေဗျာ1989ခုနှစ်ထီကဟိုဘာကဘာနေစကုံတွေဖွင့်ခဲ့တဲ့မြို့ပေါ့နော်။စစ်စီဝါတာပန်တိုက်ပွဲပြီးသွားတဲ့အချိန်မှာစစ်တပ်ကိုလက်လွဲပေးလိုက်ရအောင်။အခုအချိန်မှာဒါဘာဟိုစစ်တပ်ကပြန်အာရုံတဲ့အချိန်မှာဒါကိုကန့်လက်ခဲကြာသွား။သူအဲ့လိုမျိုးစဉ်းစားတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်။အဲတစ်ဖက်မှာတော့သူကစစ်မှုထမ်းဥပဒေတို့ပေါ့နော်။သူစစ်သားအရင်ကတော့တတ်တထောင် policy တို့ပေါ့တော့ရှိတယ်ပေါ့တကယ်တော့ဟိုရှိနိုင်မယ်လို့တော့ကျွန်တော်လည်းဟိုမထင်ဘူးပေါ့နော်အဲ့လိုအခြေအနေမျိုးမှာဟိုမှာပြည်သူစစ်မှုထမ်းဥပဒေတို့ဘာလို့လဲဒီအစာထိုးပြီးမှဒါကိုပြန်ဖြည့်ဖို့သူစူးစမ်းတာပေါ့
အဲ့တော့ဒီတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေက KIA တို့ဒီဟိုညီနောင်မဟာမိတ်သုံးဖွဲ့တို့ရဲ့2021ဆရာနာသိမ်းပြီးမှဒီထိုးစစ်တွေကိုကြည့်မယ်ဆိုရင်PDF တို့เนาะဒီ PDF တို့လို့နောက်ပြီးတော့ NUG တို့လို့ဒီမဟာမိတ်တွေရဲ့ပူးပေါင်းပါဝင်မှုကရောဘလို့အကျိုးဆက်တွေရှိနေလဲရှင
်အဲ့တော့ဟိုအရင်တော့တော့ဗျာ62အာနာသိမ်းပွဲနဲ့ရှင်ရတယ်เนาะ62အာနာသိမ်းပြီးတဲ့အချိန်မှာပြည်နယ်တွေမှာဟိုတိုင်းရင်းသားလက်နက်ကိုင်တွေအများကြီးပုံလာတယ်ဒါပေမဲ့အခုလောက်တော့အားမတောင့်နေမဲ့လက်နက်မကိုင်တဲ့တိုင်းရင်းသားဆိုတာမရှိဘူးဒါပေမဲ့ဗမာဒီမားထဲမှာကြတော့လူတွေကဘာပဲပြောဟိုအချိန်တန်တော့ဒီဥနေဝင်ဥဆောင်တဲ့အုပ်ချုပ်ရေးကိုလက်ခံလိုက်တဲ့ပုံဖြစ်တယ်။အခုဒီတချိန်ကတော့အဲ့ဒီဟာနဲ့တော်တော်လေးပြောင်းပြန်ဖြစ်သွားတဲ့အမျိုးဖြစ်တယ်။အထူးသဖြင့်ကတော့ဒီတစ်တုံညာနစ်ခွန်စစ်စင်ရေးကသူကတိုင်းရင်းသားလက်နက်ကိုင်နေဖက်မှာအကန့်အသတ်ရှိပေမဲ့လူတွေကို motivation အများကြီးပေးလိုက်နိုင်တဲ့စစ်စင်ရေးလို့ကျွန်တော်ထင်တယ်ပေါ့နော်။အဲ့လိုပြောတော့လို့ဟိုစစ်ကောင်စီကချက်ချင်းပြုတ်နိုင်လားမပြုတ်နိုင်လားဆိုတဲ့အမျိုးကိုကျွန်တော်ဟိုမတုံးတက်လို့ဒါပေမဲ့လူတွေမြန်မာဘာတွေဖြစ်ပုံလဲဆိုဟာငါတို့ကစစ်တပ်ကိုတိုက်ရင်နိုင်နိုင်တယ်ဆိုတဲ့အားမျိုးကတော်တော်လေးဟိုဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နော်အဲ့တော့ဟိုဒီတစ်တုံညာနှစ်ခွန်မှာပါတဲ့ AA ကသူလည်းတော့နောက်ကျလာပဲရခိုင်မှာလည်းသူ့ဘာလဲသူတိုက်တဲ့ဟာမျိုးတွေဖြစ်လာတယ်အဲ့တော့တချင်ကလည်းအရင်တော့တချို့တုံးတက်တာတော့ဥမာလိုက်စားမိုက်ချိုင်းရအထိမခံဘူးတော့တူကအဲ့ဒါကြောင့်ဝူဝေးမှာပဲလာပြတ်ပြတ်မှာမျိုးတွေလုံးတယ်ဆိုတချို့ကလည်းထင်ကြတာအခုကျတော့လိုက်စားကိုဘုံကျင်းလဲကျဲတိမ့်လာရှိတာဟိုတိမ့်ပါပဲဆိုတဲ့အခါမျိုးဖြစ်လာနော်အထူးတပြည့်ကတော့ဒီရက်ပိုင်းဆိုရင်ဒါပမော်လားမြစ်ကြီးနာလားဖားကန်လားဒီအချိန်မြေးချိန်ကြောက်နိုင်တဲ့ဟိုပိုဇီရှင်မျိုးကိုသူရလာတာနော်တကယ်တော့ဟိုအဲ့ဒီအခြေအနေမျိုးကိုသူရက်သူပေါ်မှာသူရလာတယ်လို့ပြောလို့ရတယ်အဲ့တော့ဒီ PDF တွေဘာတွေလဲအများကြီးရေးပါတယ်စကိုင်းတိုင်းထဲမှာဖြစ်နေတဲ့ဟာတွေဘာတွေဒီနှစ်နှစ်လောက်ပြောပါတော့။ဒါတွေကတိုင်းရင်းသားလက်နက်ကိုင်တွေအတွက်လဲဒါအများကြီးအထောက်ကူပြုနေတယ်လို့တော့ထင်ပါတယ်ပေါ့နော
်။တနူးအနေညာချမ်းတိုင်းတင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနာဆင်ကြည့်ရှုခဲ့ကြတာပါရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနာဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်ကဲဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်အောင်ပါ မက်ရှလာရှိရဲ့နေဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းမှာနိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်လှုပ်ရှားမှုတွေပြုလုပ်နေချိန်မြန်မာနိုင်ငံမှာတော့ထောင်နဲ့ချီတဲ့အမျိုးသမီးတွေဟာအချင်းတောင်တွေကိုရောက်နေကြသလိုနိုင်ငံတကာအမျိုးသမီးများနေ့လှုပ်ရှားမှုတွေကိုလည်းကြဲကြဲပြန့်ပြန့်လုပ်နိုင်ကြတာမတွေ့ရပါဘူး။စစ်ကောင်စီလက်အောက်ကမြန်မာအမျိုးသမီးတွေရဲ့အခြေအနေတွေကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအတွေးခေါ်တော်လှန်ရေးကြားမှတ်တန်းသူအခွင့်အရေးနဲ့ຫນွေဥတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။နိုင်ငံတကာမျိုးသမီးများနေ့ကိုကဘာတဝမ်းကျင်းပပြုလုပ်နေချိန်မှာဝမ်းနည်းစရာကောင်းတာကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝဟာအဆိုးရွားဆုံးအခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့ဖြတ်သန်းနေကြရတာပဲဖြစ်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့အသက်89နှစ်အရွယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အမျိုးသမီး4000နီးပါးဟာစစ်ကောင်စီရဲ့အကျဉ်းတောင်တွေထဲမှာရောက်ရှိနေကြပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်တွေမှာလောလောဆယ်စစ်ကောင်စီရဲ့အကျဉ်းတောင်တွေထဲမှာအမျိုးသမီး3900ဦးကိုဖမ်းဆီးအကျဉ်းချထားတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တပ်ဖြတ်ခြင်းခံရသူ4650ဦးထဲမှာအမျိုးသမီး822ဦးပါဝင်တယ်လို့ AAPP ကဖော်ပြထားတာတွေ့ရပါတယ်။တိတ်မကြသေးခင်ကပဲအမျိုးသမီးတူဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်သူမတ်နူပဲအေးဟာဖမ်းဆီးခံထားရစဉ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့တပ်ဖြတ်ခြင်းခံရကြောင်းမီဒီယာတွေမှာဖော်ပြခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲကုလသမဂ္ဂအမျိုးသမီးစီးပွားရေးစွမ်းဆောင်နိုင်မှုကဏ္ဍဆိုင်ရာအကြီးအကဲဂျမိုင်းမာ NUK ကအမျိုးသမီးအခွင့်အရေးတွေတိုးတက်လာနေတယ်လို့ခေါင်းဆောင်တွေကယူဆထားကြတဲ့နိုင်ငံတချို့အပါအဝင်တကဘာလုံးမှာအမျိုးသမီးအခွင့်အရေးတွေချိန်ကျောက်ခံနေရပြီးတချို့နေရာတွေမှာဆိုရင်နောက်ပြန်ဆုတ်တယ်လို့ဖြစ်နေတယ်လို့သတိပေးခဲ့တာဖြစ်မှာပ
ါ။မတ်လ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်သတ်မှတ်ကျင်းပကြပါရစေ။ International Women's Day ကို IWA လို့လည်းအတူကခေါ်လစ်သုံးစွဲလေးရှိပါတယ်။မတ်လ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးက1985ခုနှစ်မှာစတင်သတ်မှတ်ခဲ့ပေမဲ့လို့နိုင်ငံတကာအမျိုးသမီးများနေ့ IWD စတင်မြစ်ဖြားခံခဲ့တာကတော့အလုံသမားလှုပ်ရှားမှုတွေဖြစ်ပါတယ်အမျိုးသမီးခွင့်ရေးအတွက်1859ခုနှစ်မတ်လ၈ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့ကအထည်ချုပ်အမျိုးသမီးအလုံသမားတွေစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ပထမဆုံးသော National Women's Day ကိုတော့1909ခုနှစ် February 28ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာပြုလုပ်ခဲ့တယ်လို့သိရပါဗျ။ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကတော့ March 8ရက်နေ့ကိုနေထူးနေ့မြတ်အဖြစ်သတ်မှတ်ပြီးတော့အမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုတာ၊ကြားမှတန်းသူအခွင့်အရေးတွေအတွက်လှုံ့ဆော်မှုတွေကိုနှစ်စဉ်ပြုလုပ်လေ့ရှိတာတွေ့ရပါဗျ။2024ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်းပုဒ်ကတော့အရှိန်အဟုန်နဲ့တိုးတက်ဖို့အမျိုးသမီးများတွင်ရင်းနှီးမြှုပ်နှံစုဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားခြင်းဖြစ်တဲ့အတွက်အမျိုးသမီးအဖွဲ့အစည်းတွေဟာနိုင်ငံတကာအမျိုးသမီးများနေ့လှုပ်ရှားမှုတွေကိုပြည်တွင်းကမြို့ကြီးတွေမှာကျင်းပပြုလုပ်နိုင်တဲ့အနေအထားမရှိပါဘူး။ဒါကြောင့်သူတို့ရောက်ရှိနေကြတဲ့လွတ်မြောက်နယ်မြေတွေစစ်ပေးချောင်းစခန်းတွေနဲ့အိန္ဒိယထိုင်းနိုင်ငံတွေမှာလှုပ်ဆောင်ခဲ့ကြသလိုအွန်လိုင်းကတဆင့်ဆွေးနွေးပွဲတွေစကားဝိုင်းတွေဂုဏ်ပြုပွဲတွေလုပ်ခဲ့တာကိုတွေ့ရပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာအမျိုးသမီးတွေဥဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်လှုပ်ရှားမှုအကြောင်းကိုအေယာဗရီသတင်းဌာနကဖိနှိပ်ခံမြန်မာအမျိုးသမီးတွေဘဝကိုပြသခဲ့တဲ့ထိုင်းနိုင်ငံကအမျိုးသမီးများနေ့ဆိုတဲ့ရုပ်သံသတင်းတစ်ပုဒ်ကိုဖော်ပြခဲ့ပါတယ်။အဲ့ဒီအထိမ်းအမှတ်ပွဲမှာလမ်းလျှောက်ရှိတဲ့စန္ဒာထုတ်ဖော်တာမြန်မာနိုင်ငံတွင်းကအမျိုးသမီးတွေရဲ့ဖိနှိပ်ခံရမှုအခြေအနေတွေကိုသရုပ်ဖော်ပြသတာငါတို့ထမိန်ငါတို့အလံငါတို့အောင်ပွဲမှတ်တမ်းရုပ်ရှင်ပြသတာຫນွေဥတော်လှန်ရေးမှာကြဆုံးသွားတဲ့အမျိုးသမီးရဲဘော်တွေကိုဂုံပြူတာတွေထဲ့သွင်းကျင်းပခဲ့တာတွေ့ရပါတယ်
ဆရာနာဒိနာကိုဆန့်ကျင်တဲ့ Federal Democracy နိုင်ငံတော်အတွက်တိုက်ပွဲဝင်ဆင်နွှဲနေတဲ့နှွေးဦးဒေါ်လန်ရေးကြီးမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာနေရာဆောင်ကဏ္ဍဆောင်မှာအလွှာအသီးတွေကအမျိုးသမီးတွေဟာရှေ့တန်းမှာရှိနေပြီးတော့အရေးပါတာကိုတွေးကြရမှာဖြစ်ပါတယ်ဒါကြောင့်လဲနှွေဦးဒေါ်လန်ရေးကြီးဆင်နွှဲနေတဲ့အင်အားစုတွေရဲ့60ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကထောက်ပြပြောဆိုထားတာဖြစ်ပါတယ်ဒါကြောင့်မို့နှွေဦးဒေါ်လန်ရေးကြီးမှာရှေ့တန်းကနေတက်ကြွစွာပါဝင်နေတဲ့ကချင်လူငယ်အမျိုးသမီးတဦးဖြစ်တဲ့လူမှုတရားမျှတရေးတက်ကြွလှရှာသူအက်စတာဇနောကိုဘာကြောင့်ဒီဒေါ်လန်ရေးမှာပါဝင်ဖြစ်တာလဲဒီဒေါ်လန်ရေးအပေါ်မှာဘလို့မျှော်လင့်ချက်ထားတယ်လဲဆိုတာကိုမေးကြည့်တဲ့အခါအခုလိုပြောပါရယ
်ကျွန်မတို့ကဒေါ်လန်ရေးလမ်းကြောင်းပေါ်ရောက်လာတာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲကြောင်းလို့ပြောရမယ်စစ်ဆပြီးတော့တိတ်မကြခင်မှာပဲကချင်စစ်ပေးဆောင်စခန်းနေစီစာတင်ဖို့သွားတယ်။အဲ့မှာတနိုင်ငံထဲမှာနေပြီးတော့ဒီစစ်တပ်ရဲ့ရက်ဆက်ရုံမှာနေမှုတွေဖိနှိပ်ခံနေဘဝတွေကိုတွေးခဲ့ရတယ်။ဒါကြောင့်မို့လို့ကျမအနေနဲ့မဖြစ်မနေရက်တီရမယ်။နိုင်သမျှအားထုတ်ရမယ်လို့စပြီးတော့မှဆုံးဖြတ်ခဲ့တာပေါ့လေ။ဆိုတော့2021ခုနှစ်အာနာတိတ်မှုစတဲ့အခါမှာကျမစိတ်ထဲပထမအောင်ဆုံးစိုးရိမ်မိတာကကျွန်တော်ဒုက္ခရောက်ကြရမယ်ပြည်သူတွေပေါ့။တမိုင်းတွေ့ကြုံနေအရာဆိုလို့ရှိရင်ဒီဖက်စစ်တွေရဲ့လုံရက်ကိုအလွယ်တကူရက်တန့်လို့မရနိုင်ဘူး။တနိုင်ငံလုံးနဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ဒုက္ခအလုံးစုံကလည်းဒီဖက်စစ်စစ်တပ်ရှိနေသည်ဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူး။ဒီတဲ့ကြောင့်မို့လို့ပြည်သူတွေအားလုံးပါဝင်မှတော်လန်မှအောင်မြင်နိုင်မယ်လို့မြင်နေ။ဒါကြောင့်မို့လို့လည်းလူထုပါဝင်လာဖို့အားထုတ်ဖို့လိုတယ်ဆိုတဲ့စဉ်းစားချက်နဲ့ပြည်သူတွေကိုတတ်နိုင်သမျှစည်းရုံးလှုံ့ဆော်ပြီးတော့ဒီဒေါ်လန်ရေးခီးလန့်ကိုဆက်ပြီးတော့မှရှောက်ဖြစ်တာပါ။အခုချိန်မှာဒီနေဦးတော်လန်ရေးကတော်တော်လေးကိုနီးပညာအရာဆက်သွယ်ရေးအရာပြည်သူတွေရဲ့အမြင်ပွင့်မှုမျိုးဆက်အသီးသီးရဲ့ပါဝင်မှုစသဖြင့်ဒီအပြုသဘောဆောင်နဲ့အောင်မြင်မှုအတွက်ကိုအခိုင်အမာတွန်းအားပေးနေတဲ့အချက်တွေရှိတယ်ဆိုတာကိုကျွန်တော်တို့မြင်ပါတယ်။ဆိုတော့ဒီလိုမျိုးအောင်မြင်မှုအကြောင်းပေါင်းစုံနဲ့နိုင်ငံရေးလှိုင်းမျိုးနောက်ပြီးတော့နိုင်ငံအပြောင်းအလဲအတွက်အခွင့်အလမ်းတကားပေါက်မျိုးဆိုတာကနောက်တစ်ချိန်ပြန်ပွင့်ဖို့ရဘလို့မှမလွယ်ကူနိုင်ဘူး။ဒါကြောင့်မို့လို့ဒီတော်လိုင်းကကျွန်တော်တို့တသက်လုံးရည်မြော်ခဲ့တဲ့ Fascist စနစ်အောက်ကလွတ်မြောက်ရေးအတွက် Federal Democracy အတွက်ညှော်လင့်ချက်အရှိဆုံးအချိန်အခါပဲလို့ကျွန်မအနေနဲ့ယုံကြည်ပါတယ
်။ Esther Zeno ပြောသလိုပါပဲမြန်မာနိုင်ငံတော်မှာတိုင်းရင်းသားပြည်သူတွေနှစ်ပေါင်းများစွာခံစားခဲ့ရတဲ့ဒုက္ခအလုံးစုံဟာဒီစစ်တပ်ဒီစစ်ကောင်စီရှိနေတဲ့၍ဘယ်လိုမှဖြေရှင်းလို့ရနိုင်မှာမဟုတ်ပါဘူး။ဒါကြောင့်နှွေဦးဒေါ်လန်ရေးအောင်မြင်ဖို့လိုပါတယ်။နှွေဦးဒေါ်လန်ရေးဟာဆရာနာရှင်စနစ်ချုပ်ငင်းရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရေးတင်မဟုတ်အတွေးခေါ်ဒေါ်လန်ရေးလည်းဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကဆိုကြပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အလိမ္မာတို့ကတင်ဆက်ခဲ့တာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါရှင်အခုဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်ကိုကြည့်ရအောင်ပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအဓိကကျတဲ့ကုန်သွယ်ရေးစခန်းတချို့ပြန်ဖွင့်ခဲ့ပေမဲ့မြေပြင်မှာနယ်စပ်ကုန်သွယ်ရေးပြန်ပြီးတော့မဆနိုင်သေးပါဘူးအဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျင်းမှတ်စုမှာအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါရရှင
်မာလာနီဘာရက်တန်သွားတယ်တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးစခန်းတချို့ကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့နယ်စပ်ကုန်သွယ်ရေးပြန်မစနိုင်သေးပါဘူး။ချင်းရွှေဟော်နယ်မူဆဲကဂိတ်တစ်ခုကိုကိုကန့်တပ်ဖွဲ့ကမတ်လ17ရက်မှာပြန်ဖွင့်လိုက်တာပါ။စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကုမင်းမှာ၄ချိန်မြောက်တွေ့ဆုံပြီးဖြစ်လာတာပါ။၅လနီးပါးရပ်တန့်ခဲ့လို့ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ1.2 ဘီလီယံကျော်ဆုံးရှုံးခဲ့ရပါတယ်။စည်ရင်းတွေအရာချင်းရွှေဟော်စခန်းဟာတရက်ကုန်သွယ်မှုအမေရိကန်ဒေါ်လာ1,000,000,000ကျော်ရှိခဲ့တာပါ။ဦးစဲနေဆက်စခန်းရဲ့တရက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ800,000,000ကျော်ရှိပါတယ်။အခုပြန်ဖွင့်နေဆိုပေမဲ့ပျက်စီးနေတဲ့လမ်းတွေတရားတွေနဲ့အခွန်ကိစ္စတွေကြောင့်ကုန်တင်ရင်တွေမကူတန်းနိုင်သေးပါဘူး။နိုင်ငံကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘတ်လာဇာမှာတရုတ်နိုင်ငံယူနေပြည်နယ်ကုမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နယ်စပ်ကိတ်ကရတဲ့အခွန်ကိုစစ်ကောင်စီနဲ့ကိုကန့်တပ်ဖွဲ့တို့30-80အချို့နဲ့ခွဲဝေယူမယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်။ဒါပေမဲ့နယ်စပ်ကုန်သွယ်ရေးပြန်ဆဖို့အတွက်လုပ်ငန်းစဉ်တွေကို ဘဲဘက်ကမှထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးစစ်ကောင်စီဘက်ကတော့နယ်စပ်ကိန်းစီမံခန့်ခွဲမှုတွေဟာနှစ်နိုင်ငံအစိုးရလက်အောက်မှာပဲရှိမယ်လို့လည်းဆိုပါတယ်တရုတ်မြန်မာနယ်စပ်ကုန်သမှုတန်ဖိုးဟာစစ်စင်ရေးတက်တုံညာနှစ်ခေါက်နောက်ပိုင်းမှာအမေရိကန်ဒေါ်လာတန်380ကျော်ကျော်သွားပါတယ်စစ်ကောင်စီစီးရင်တွေအရစစ်စင်ရေးတက်တုံညာနှစ်ခေါက်မတိုင်မီသုံးလမှာကုန်သမှုတန်ဖိုးဟာအမေရိကန်ဒေါ်လာ938တန်းကျော်ရှိခဲ့ပါတယ်စစ်စင်ရေးစတင်ပြီးသုံးလမှာတော့အမေရိကန်ဒေါ်လာ568တန်းကျော်ပဲရှိပါတယ်ချင်းရွှေော်နေဆက်စကန်ကအမေရိကန်ဒေါ်လာ308တန်းကျော်နဲ့မူဆယ်နေဆက်စကန်က228တန်းကျော်ရောကျသွားတာပါတစ်ဖက်မှာလည်းလွယ်ကျဲကံပိုက်တီနဲ့ကျိုင်းတုံနယ်စပ်စခန်းတွေမှာတော့ကုန်သွယ်မှုဟာအမေရိကန်ဒေါ်လာတန်း160ကျော်တိုးလာပါတယ်။ဒီအချက်လက်တွေကအမေရိကန်ဒေါ်လာတန်း380ကျော်ရောချသွားတာကိုဖော်ပြနေတာပ
ါ။ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်။တနုနေညာချံ VOA မြန်မာပိုင်းအစီအစဉ်ကို line to meter 1925 32နဲ့ line let meter 190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့မြန်မာပြည်ကပေးစာကဏ္ဍကိုမဲဧတနာကျော်တင်ဆက်မှာပါ။
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်နိုင်နေဆိုတဲ့တော်ရရှင်က VOE morning မှာငါးတန်းတက်ဆကလေးကနားထောင်လာတာအခုထိလဲအားပေးနေပါတယ်အခုသတင်းတွေကိုအမြဲတမ်းစောင့်နားထောင်တာပါအလုံးလုံးနေရင်းနဲ့မြန်မာသတင်းတွေနားထောင်ပါတယ်အဖွဲ့သားတွေအားလုံးနေကောင်းကျန်းမာပါစေလို့ဆုတောင်းလာပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ကြီးကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီတစ်ပတ်ရေးလာတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကစစ်တပ်နောက်ပြီးတော့စစ်သားတွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။အစင်အားပေးနားဆင်နေတဲ့ VOA ပရိသတ်အောင်ဩပါပါဆိုတဲ့သောရရှင်ကစစ်သားတွေကိုပြောခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာတာပါ
။မင်္ဂလာပါ VOA တင်ဆက်နေတဲ့အစီအစဉ်တွေကဏ္ဍတွေအားလုံးကိုနှစ်သက်ပါတယ်။ရေဒီယိုခေတ်ကတည်းကနေနားထောင်လာခဲ့တာနှစ်20ကျော်ခဲ့ပါပြီ။ဒါကနှုတ်ခွန်းဆက်တာပါ။ပြောခြင်းတာကစကားစစစ်သားတွေကိုပါတချိန်စစ်မှုထမ်းပြီးရှူနာရှိုက်ကုန်းသုံးစားမြတ်လူအိုဘွားရောက်လာရင်စစ်တန်းလျားမှာနေခွင့်မရလူနေအရက်ထဲပြန်နေရမယ်ဘွားဆိုတဲ့ရှေ့ရီးကိုမတွေးကြဘူးလားလို့ပါခုတော်လိုင်းကဏ္ဍမှာတည်ကြရင်တော့မလိုဘူးလေဗျာကုန်းတက်ကရောပြည်သူဘက်ကနေရေတက်ကရောပြည်သူဘက်ကနေလေတက်ကရောပြည်သူဘက်ကနေပြီးတနက်ပြောင်းဝလှဲ့ကျင်တဲ့သူတွေမရှိကြဘူးလားလို့ကြားနိုင်မဲ့နားတွေရှိကြသေးရင်မေးချင်ပါတယ်
တချို့လူတို့အတိုင်းဝိုင်းနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုမျိုးရှေ့ဆက်ကြမှာလဲဆိုပြီးတော့ဒီတော်ရရှင်မေကွန်းထုတ်လာတာဖြစ်ပါတယ်။နိုင်ငံတော်ကိုလူတော်တွေလက်ထဲကနေအချိန်ချင်းအာဏာလုနိုင်ငံသူနိုင်ငံသားတွေပေါ်မှာနိုင်ထက်လို့အုပ်ချုပ်ခြင်းကိုယ်တော်ဝင်ကိုမထမ်းနိုင်တဲ့စစ်တပ်မျိုးလုံးဝမလိုချင်ပါလို့ဒီတော်ရရှင်ရေးလာပါတယ်။ဒီလိုမျိုးမြန်မာနိုင်ငံကစစ်တပ်လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ရဲ့ဆာမတော့သူကအရင်VOA အဖွဲ့သားတွေအားလုံးဘေးပြာဝေးကွာလို့ကိုယ်စိတ်နှစ်ဖြာကျန်းမာကျန်းသာကြပါစေကြောင်းဥစွာစုမွန်တောင်းမေတ္တာပို့သအပ်ပါစေလို့အစာချီပြီးတော့သူကမြန်မာနိုင်ငံကအစ်စ်တက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုပြောချင်ပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်ပြည်သူကိုအကြမ်းဖက်နေတဲ့မြန်မာအစ်တက်ကိုသူတို့ရဲ့ပဂတိအခြေအနေမှန်ကိုသိစေချင်ပါတယ်ဗျအကြမ်းဖက်အစ်တက်ဘလောက်ပဲကြမ်းကြမ်းဘလောက်ပဲရန်ရန်သူတို့ပြည်သူကိုမနိုင်တော့ပါဘူးPDF နဲ့ EU တိုင်းသားဒေါ်လာရေးတပ်ဖွဲ့တွေကိုဘလို့မှမနိုင်နိုင်ပါဘူးဗျာမကြတော့တဲ့အချိန်မှာပြည်သူကိုအကြမ်းဖက်တဲ့မြန်မာစစ်တပ်ကြီးပြိုလဲပျက်စီးကြဆုံတော့မှသိကြပါပဲတိတ်ပြီးဝေးဝေးမတွေးပါနဲ့မြန်မာနိုင်ငံကိုအကြမ်းဖက်စစ်တပ်ကစပြီး ဘိုးကြောင့်ဆိုးမိုးခဲ့တဲ့ဦးနေဝင်လက်ထက်ကလေးကအခုချိန်ထိတန်းသားလက်နဲ့ကင်ဒေါ်လာရေးအဖွဲ့တွေကိုမနိုင်ခဲ့ပဲနဲ့ဗျာဒီနေ့ဒီချိန်မှာစစ်တပ်ကိုတိုက်ထုတ်ရှင်းလင်းမဲ့အဖွဲ့တွေကလည်းအများကြီးပဲဗျတိုင်းသားလက်နက်ကိုင် EU တွေကလည်းလွန်ခဲ့တဲ့260 90ကထက်စစ်တီရင်အားလက်နက်ခဲယမ်းတောက်တင်းနေပါပြီသူတို့အတွက်ပိုဆိုးတာကတိုင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေကလူငယ် PDF တပ်ဖွဲ့တွေကပြည်သူတွေကအလုံးကသွေးစည်းကုန်ကြပေါင်းစည်းကုန်ကြပါပြီမြန်မာနိုင်ငံမှာဆက်အနာရှင်စနစ်လုံးဝချုပ်ငင်းရမယ်ဒါကအဆုံးသတ်တိုက်ပွဲလို့ခံယူထားကြတာပါမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့အတွက်ညီညီညွတ်ညွတ်လှုပ်ကြရမှာပါနိုင်ငံတကာကအားကိုးလို့မရတော့တာကတော့သိကြပါလေကိုယ်တိုင်စူပေါင်းတွန်းလှန်မှဆရာနာရှင်မြန်မာမျိုးပေါ်ကနေပျောက်ွယ်သွားနိုင်မှာပါခင်ဗျာကျေးဇူးအထူးတင်ပါတယ် VOA ခင်ဗျာ
ဒါတော့ရရှင်ကိုပိုင်အမြင်ဖြစ်ပါလေရှင်သူကအောက်ခြေစစ်မှုရန်စစ်သားတွေအနေနဲ့အထက်ကတွင်းထုတ်မိုက်နေတဲ့သူများအတွက်ဘဝအပြက်မခံပါနဲ့ကိုယ်တက်နဲ့ကိုမိသားစုပြည့်စည်ဆုံးရှုံးမခံကြပါနဲ့အသက်လည်းမသေးတမိုင်းလည်းကောင်းအောင်ပြည်သူလူထုနဲ့အမြန်ပူးပေါင်းကြဖို့လိုအပ်ပါတယ်ဆိုတော့ရေးလာတာပါဒီတော်ရရှင်တွေလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေကိုယ့်ရဲ့နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောသားခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးပြီးတော့စာပေးပို့နိုင်ပါတယ်နော်ခုဆက်ပြီးရင်ဖွင့်လာတဲ့သောရရှင်ရဲ့စာရီကိုဖော်ပြပေးကြပါမယ်။ပြည်တွင်းကသောရရှင်ပြည်တွင်းကကိစ္စရည်နဲ့ပတ်သက်ပြီးရင်ဖွင့်လာတဲ့စာရီကိုအရင်ပြောပြကြပါမယ်နော်။ရခိုင်ပြည်နယ်ကြောက်တော်မြို့ကပါ။ရခိုင်ပြည်နယ်မှာပြည်သူတွေအထူးအခက်ကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်
။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့ကပါ။အခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မြို့ကကုန်စည်နှုန်းတွေအဆမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိတ်ချုံနိုင်ကြတော့ဘူးလားဗျာ။လူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါ။ကွမ်စာစီတပိတ်တာကိုကြက်တသိန်းခွဲတောင်းပါတယ်။ဓာတ်စီတလီတာကို3000ကျပ်ပါ။ရေနံစီတကာလန်ကို6000ပါ။ပစ္စည်းမရှိတော့လို့ဈေးတက်တာမျိုးမဟုတ်ပါ။ပစ္စည်းကအများကြီးရှိပါတယ်။ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင့်တင့်လျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါ။လုံခြုံရေးအရာနာမည်တွေကိုတော့ထုတ်မပြောစေချင်ပါဘူး။
ဒီတော့ရှင်ကလုံလုံရေးရနာမည်ထုတ်မပြောစီခြင်းမရဟုတ်ကဲ့မပြောလိုက်ပါဘူးเนาะဒါကတော့စီရေးပြိပခါကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကတော့ရရှင်တယောက်ခက်ခဲပုံကိုရေးလာတာဖြစ်ပါတယ်ဒါနဲ့တော့ရှင် VO ရဲ့ပေးစာကန်းစာအစီအစဉ်ကတစ်ဆင့်ထုတ်လွှင့်ပေးစီခြင်းမရလို့ရေးလာရတော့ရှင်တကယ်ပဲအတီပေါင်းနဲ့နောက်တာလားပေးစာကန်းစာဆိုတာဒီအသုံးနှုန်းကိုပဲမသိလို့လားဆိုတာဝေခွဲမရဖြစ်မိပါရဲ့နော်ဒီတော်ရရှင်ကမန္တလေးကပါမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်လိုက်တဲ့အုပ်စုစိုက်ချံကြေးရွာကအစီဂျမ်စစ်သားတယောက်ပါတဲ့ကျွန်တော်ရွာလေးအကြောင်းပြောပြခြင်းလို့ဆိုပြီးတော့သူက2024နှစ်လပိုင်းမှာဖြစ်တာလေးပါဆိုပြီးတော့သူတို့ဒီပြည်သူလူထုဆင်းရဲကြက်တဲပြီးတော့ကြုံရတဲ့အခြေအနေကိုရေးလာပါတယ
်ရွာကအင်အောင်စုဥယေများလာတော့ရွာအပြင်တွေကိုတိုးချဲ့လာကြပါတယ်တိုးချဲ့နေတဲ့မြေတွေကလေယာစပြိုးရင်းနဲ့ဆင်မြောင်းဦးစီးဌာနပိုင်ဖြစ်ပါတယ်ကျူကျော်တွေပေါ့အခုကျူကျော်ဆိုပြီးမြို့နယ်ကရွှေပြောင်းခိုင်းတာပေါ့အခုလိုနိုင်ငံရေးမကောင်းစီးပွားရေးကြက်တဲနေတဲ့အချိန်မှာရွှေပြောင်းခိုင်းတော့အခက်တွေ့တာပေါ့ပြီးတော့အဲ့ဒီနေရာအများစုကစိုက်ပျိုးရေးလှုပ်ရှားလို့မရတဲ့နေရာတွေပိုးများပါတယ်အဲ့ဒါကိုကျွန်တော်တို့ရွာကရွာသူရွာသားများနဲ့ထပ်တူခန်းစားရတဲ့အကြောင်း VOE ကတစ်ဆင့်ပြောလိုပါတယ် VOE ရဲ့အစီအစဉ်တွေကဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုအမြဲနှောက်ထောင်ဖြစ်ပါတယ်မြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေ VOE ကိုကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါတကယ်တမ်းတော့ကျူးကျော်ဆိုတော့လေဒါအစိုးရဘိုင်းနယ်မြေကိုကျူးကျော်တာပေါ့လေအမေဒီတစ်ဖက်ကပြောတော့လေစီးပွားရေးကျက်တယ်ပြီးတော့နေစရာမရှိလို့ရှိတဲ့နေရာမှာနေရပါတယ်ဆိုတော့အဲ့မှာတော်တော်လေးကိုဒုက္ခရောက်ကြရတဲ့အဖြစ်တွေပါကျူးကျော်ရီမကြာခဏအိမ်တွေကိုဖျက်ခံရတဲ့တည်င်းတွေလည်းဟိုနှစ်ပိုင်းတွေတော့ကတော်တော်လေးကိုဓာတ်ပုံတွေလည်းထွက်ပြီးတော့မြင်ရကြရစိတ်မချမ်းသာဖြစ်ရပါတယ်နော်ဟုတ်ကဲ့ဒီတော့ရှင်ဆူတောင်းတယ်လို့ပဲမြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေလို့ထပ်ဆင့်ဆန္ဒပြုမိပါတယ်။တော့ရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆူတောင်းပါတယ်ရှင
်။ဇ
ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မအေးတနာကျော်ဘက်စင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ဒီအစီအစဉ်မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်တနုနေညာချန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေတာပါအခုတော့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများကိုကြည့်အောင်ပါရှင်ကမ္ဘောဒီးယားနိုင်ငံမှာ Guinness ကမ္ဘာစံတော်ချိန်ကမ္ဘာစံချိန်ချိုးဖို့အတွက်လူအများကြီးစုဝေးပြီးတော့သရိုးသမီးခြိပိုးပွဲတော်တစ်ခုကိုကျင်းပခဲ့ပါတယ်။အမျိုးသမီးတွေဓမ္မတာလာတဲ့အခါမှာခံစားရတဲ့နာကျင်မှုဝေဒနာကိုအမျိုးသားတွေစာနာနားလည်တတ်စေဖို့စံသက်ခံစားလို့ရတဲ့17မျိုးဂျပန်နိုင်ငံမှာတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှာထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခွင်ဖြူထွေးကပြောပြမှာပါရှင
်။ကမ္ဘောဒီးယားနိုင်ငံမှာဂင်းနစ်ကမ္ဘာစံချိန်ချိုးဖို့အတွက်လူများကြီးစုဝေးပြီးသရိုသမီးခြိပိုးပွဲတော်တစ်ခုကျင်းပခဲ့ကြပါတယ်။အမျိုးသား245ယောက်ကသူတို့ရဲ့ဇနီးဒါမှမဟုတ်သမီးကြီးစားနဲ့မောင်နှမအမေစတဲ့အမျိုးသမီးတွေကတရက်ရောက်ကိုပွေချီပြီးတမိနစ်ကြာချီထားရတာပါ။အသက်အရွယ်မျိုးစုံပါဝင်ကြပြီးတော့ပါဝင်တဲ့သူတွေအနေနဲ့လည်းကမ္ဘာစံချိန်တင်ပွဲတော်တစ်ခုမှာပါဝင်ရတဲ့အတွက်စိတ်လှုပ်ရှားပျော်ရွှင်ကြတယ်လို့ပြောပါတယ်။ဒီပွဲမှာနောက်ထပ်ပြန်ပွဲတစ်ခုကတော့မော်တော်ကားအသစ်တစ်စီးရဖို့အတွက်ဘယ်သူကအချိန်အကြာဆုံးချီထားနိုင်တယ်ဆိုတာကိုလည်းပြန်ကြတာပါတချို့လူဖွဲ့စည်းမှာမင်္ဂလာဆောင်ပြီးအိမ်အစ်တက်တဲ့အခါသူတို့သမီးကိုချီပိုးပြီးအိမ်ဝင်ကအသားစီးတွေကိုကြော်ရတဲ့အတွက်အခုလိုဒလိထုံဆန်းဖြစ်လာတာပါရှင
်အမျိုးသမီးတွေဓမ္မတာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာကိုအမျိုးသားတွေစာနာနားလည်တတ်စေဖို့စမ်းသပ်လို့ရတဲ့7မျိုးဂျပန်နိုင်ငံမှာထီထွင်ထားပါတယ်။ပြီးခဲ့တဲ့အပတ်ကနိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်ကျင်းပတဲ့ပွဲတစ်ခုမှာဂျပန်ဆက်သွယ်ရေးကုမ္ပဏီတစ်ခုကအမျိုးသားဝန်ထမ်းတွေအနေနဲ့ Pirio Noise ဆက်ကလေးဘိုက်အောင်နာတက်ဆင်ပြီးဓမ္မတာလာတဲ့အခါနာကျင်တဲ့ဝေဒနာကိုစမ်းသပ်ခံစားခဲ့ကြတာပါ။ဒီဆက်ကလေးရဲ့ခလုတ်ကိုနှိပ်လိုက်တာနဲ့မျက်စိလိုင်းကလေးတွေကိုထုတ်လွတ်ပေးပြီးတော့ဘိုက်အောက်ကကြွက်သားတွေကိုနာကျင်စေတာပါ။ဒီစမ်းသပ်မှုထဲမှာအမျိုးသားတဦးဟာနာကျင်တဲ့အတွက်ဒုခွေကြသွားခဲ့ရပြီးတချို့တွေကတော့အမျိုးသမီးတွေလာစဉ်ခံစားရတဲ့နာကျင်မှုအပေါ်အံ့ဩရတဲ့အကြောင်းပြောပါရယ်နာရာအမျိုးသမီးတက္ကသိုလ်ကသူ့တွေတီတယောက်ကအစာပြိုးတီထွင်ခဲ့တာဖြစ်ပြီးတော့အိုဆာကာဟိကူစူးဦးတီထွင်တဲ့ကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီး2019ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါ2023ခုနှစ်မှာတော့အစိုးရနဲ့ပုပ်ပလိကကုမ္ပဏီအခု40လောက်ကိုတင်တန်းပေးခဲ့ပြီးလူငယ်တွေကိုလည်းကျောင်းတွေမှာအခြေခံလိင်ပညာပေးအစီအစဉ်တွေတင်ကြားတာတွေလုပ်တဲ့အကြောင်းအိုဆာကာဟီကူကုမ္ပဏီကပြောပါတယ်ခင်ဗျာ
။အီတလီနိုင်ငံနေပယ်လ်စ်မြို့မှာ Venus of the Rex Venus ရဲ့အဝတ်များဆိုတဲ့ YouTube ကိုပြီးခဲ့တဲ့သတင်းဘက်ကစတင်ဖွင့်လှစ်ပါရယ်။အီတလီအနုပညာရှင် Michael Angelo Pistoletto ရဲ့လက်ရာဖြစ်ပြီးပြီးခဲ့တဲ့နှစ်ကမီးရှို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်တောင်ပိုင်းအီတလီမြို့နယ်ကဖီယာဇာတဲမြူနီစီပီယိုယင်ပြင်မှာအသစ်ပြန်လည်တည်ဆောက်ခဲ့တာပါ။အဝတ်ပုံကြီးပေးတစ်ခုမှာအချစ်အလှနဲ့တားဆုပေးနိုင်တဲ့ Venus နဲ့ဖျက်ရက်နေတဲ့အခု YouTube အသစ်ဟာမီးလောင်ခံတဲ့ပစ္စည်းတွေနဲ့ပြုလုပ်ထားပါရယ်။မူရင်း Venus ရဲ့အဝတ်များရုပ်ထုကိုတော့1969ခုနှစ်ကစတင်ဖန်တီးခဲ့တာဖြစ်ပြီးဥရောပတဝန်ပုံစံအမျိုးမျိုးနဲ့ပြတိုက်တွေမှာပြသခဲ့ပါတယ်။အချစ်နှစ်ဖျား Venus ရဲ့ထာဝရအလှနဲ့ခစ်သည့်လူအတိုင်းဝိုင်းမှာယိုယွင်းလာတဲ့ပစ္စည်းတွေကိုလိုလိုမလိုလိုပေါ်ပေါ်များများထုတ်လုပ်ရောင်းချလာတာကိုနှိုင်းယှဉ်ပြသထားတာပါ။အခုဖန်တီးမှုအစ်စ်ကိုလည်းအသက်90အရွယ်ရှိပြီဖြစ်တဲ့ Pistoletto ကပဲငွေကြေးစိုက်ထုတ်ဖန်တီးထားတာဖြစ်ပြီးနေပယ်မြို့ကိုလူရန်ခဲ့ပါတယ်။အရင်မီးလောင်သွားခဲ့တော့ကဒီအယုတ်ကိုပြန်တည်ဆောက်ဖို့အတွက်လူအများကြီးစီကကောက်ခံထားတဲ့အလူငွေတွေကိုတော့မတန်ဆွမ်းသူတွေနဲ့အမျိုးသမီးအချင်းသူတွေကိုကူညီတဲ့ Pride အဖွဲ့တစ်ခုကိုလှူဒန်းသွားမှာဖြစ်ပါတယ်ရှင
်။ American ပြည်တော်စု Florida ပြည်နယ် Key West မြို့မှာနှစ်စဉ်ကျင်းပတဲ့ King Day မဟုတ်ပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။အသက်အရွယ်မျိုးစုံပါဝင်ပြီးခရူသင်းအရွယ်ပေါင်းစုံကိုမှုတ်ခဲ့ကြတာပါ။အဲ့ဒီခရူသင်းတွေနဲ့ပဲHappy birthday တချင်းနဲ့နိုင်ငံတော်တချင်းတွေကိုလည်းအတန်ထွက်အောင်မှုတ်ခဲ့ကြပါတယ်။တချင်းတွေကိုတီးမှုတ်တဲ့အခါမှာအတန်ဘလောက်ကျဲတယ်လဲဆိုတာတစ်ခုတည်းကိုကြည့်တာတင်မဟုတ်ဘဲအတန်အည်အသွေးနဲ့ဘလောက်ကြာကြာမှုတ်နိုင်တယ်လဲဆိုတာကိုပါကြည့်ပြီးဒိုင်လူကြီးတွေကဆုံးဖြတ်တာပါ။ဒီနှစ်အမျိုးသားပြိုင်ပွဲတွေဘက်မှာတော့လူနှစ်ဦးတရေကျသွားခဲ့ပြီးဂျော်ဂျီယာပြည်နယ်ကကလေးနှလုံးရောဂါအထူးကုဆရာဝန်နဲ့ကနက်တီကတ်ပြည်နယ်ကစိတ်ကျန်းမာရေးအတိုင်ပင်ခံတို့ဖြစ်ပါတယ်။ဒီပွဲကို O Island Restoration Foundation အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးတော့အရင်တုန်းကသင်္ဘောသားတွေတင်္ဂါသည်တွေနဲ့ကျွန်းသူကျွန်းသားတွေဟာဒီခရူသင်းကိုဆက်သွယ်ရေးကိရိယာတစ်ခုအနေနဲ့သုံးခဲ့တာကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်။ Key West မြို့အနေနဲ့သူတို့ကိုသူတို့ခရူသင်းနိုင်ငံတော်လို့ခေါ်ဝေါ်ပြီးဒေသခံတွေကလည်းသူတို့ကိုသူတို့ခရူသင်းမဟုတ်သူတွေလို့ခေါ်ဆိုကြပါတယ်ခင်ဗျာ။
ဒါကတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုကိုငင်းချမ်းနဲ့ဒူမက်ခင်ဖြူတွေးကတင်ဆက်ခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်အစ်ဇွိနက်ဆာမတ်စ်ကဂါဇာဒေသမှာအပြစ်ခတ်ရစဲရေးသဘောတူညီချက်ရအောင်စစ်ဆင်ညှိနှိုင်းမှုတွေကိုကတ္တာနိုင်ငံမှာအစောဆုံးဒီနေ့ပြန်လည်စတင်မှုစီစဉ်နေတဲ့အကြောင်းအစ်ချစ်ဆိုးရတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းပတ်အစောပိုင်းစတင်ခဲ့တဲ့ရမ်ဒန်ဥပုပ်ကာလမတိုင်ခင်သတင်းချောက်ပတ်ကြအပြစ်ခတ်ရစဲရေးသဘောတူညီချက်ရဖို့နိုင်ငံတကာစစ်ဆင်ညှိနှိုင်းသူတွေမျှော်လင့်ထားခဲ့ကြပေမဲ့ဂါဇာဒေသမှာအပြစ်ဒဏ်အပြစ်ခတ်ရစဲရေးရဖို့ဟာမတ်စ်တို့ရဲ့တောင်းဆိုချက်ကိုအစ်ဇွိကလက်မခံခဲ့တဲ့အကြောင်းညှိနှိုင်းမှုတွေတော့အထာမမြောက်ခဲ့ပါဘူးရုရှားနိုင်ငံကိုဆယ်စုနှစ်တခုရဲ့လေးပုံတစ်ပုံလောက်အုပ်ချုပ်နေတဲ့သမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်တက်တန်းဆက်လက်အာဏာရမယ်အလားအလာရှိနေပါတယ်။တိုက်ခိုက်နေကိုအပြင်းထန်နှင်းနှင်းထားတာကြောင့်ရုရှားနိုင်ငံသားမဲဆန္ဒရှင်တွေအတွက်ရွေးချယ်စရာမရှိတဲ့အခြေအနေမျိုးမှာကျင်းပတဲ့ရွေးကောက်ပွဲတွေကတော့ဒီနေ့ပဲပြီးဆုံးခဲ့တာပါ။ရွေးကောက်ပွဲအဆုံးသတ်မဲ့တနင်္ဂနွေနေ့အစောပိုင်းမှာပဲရုရှားနိုင်ငံအတွင်ပိုင်းနဲ့ထိပါယူကရိန်းကအဝေးထင်း drone နဲ့ဒလဇက်ပစ်ခတ်မှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြန်မာတင်မောသားအများစုလိုက်ပါသွားတဲ့ဘူဂေးရီးယားကုန်တင်တင်မောကိုဆိုမာလီပင်လယ်ပြားတွေလက်ကပြန်လည်သိမ်းယူနိုင်တဲ့အကြောင်းအိန္ဒိယရေတပ်ကပြောဆိုလိုက်ပါတယ်။မော်တီစမတ်ပုံတင် MV ရူရန်ကုန်တင်တင်မောကိုပင်လယ်ပြားတွေဖမ်းဆီးပြန်ပြီးဆွဲသွားတာ3လကြာအိန္ဒိယကမ်းလွန်ပြေပြင်မှာပြန်လည်သိမ်းပိုက်ပြီးတင်မောသားတွေကိုကယ်တင်နိုင်ခဲ့တာလို့လည်းအိန္ဒိယရေတပ်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါရှင်။အတံဖန်းအင်ဂျင်နီယာကတော့ Cornelius ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Helen ပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုနားဆင်အားပေးကြည့်ရှုကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့စီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ရွှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပ
ါ This program has come